လူတယောက်ကဖျားသခင်ကိုယုံကြည်တယ်ဖျားသခင်ကအမှန်တကယ်ယုံကြည်ဖို့ဆိုတာယေရှုခရစ်တော်အားယုံကြည်သောသူမှသာလျှင်ဖြစ်နိုင်ပါတယ်ခရစ်တော်သည်ဖျားသခင်နဲ့လူရဲ့ကြားမှာပေါင္ကူတတာတိဆောက်ပေးသူဂျာဝင်ဆက်သွဲပေးသူဖြစ်ပါတယ်လူတယောက်ကအသက်ရှင်၍စစ်မှန်သောဖျားသခင်ထံချဉ်းကပ်ခြင်းနဲ့ဆိုရင်ရှေးဦးစွာခရစ်တော်အားယုံကြည်မှသာလျှင်ချဉ်းကပ်နိုင်မှာဖြစ်တယ်ဒီမောသေဩဝါဒစာပထမဆုံးအခန်းကြီး2အခန်းငယ်5မှာအကြောင်းမူကားဖျားတစုတည်းရှိတော်မူ၍ဖျားသခင်နှင့်လူတို့အကြားတွင်ဂျာဝင်ဖြန့်ပြေပေးသူမှလည်းတဦးတည်းသာရှိ၏ထိုသူကခရစ်တော်ယေရှုပင်ဖြစ်၏လို့ရှင်ပေါလုကအတိပေးတယ်ခရစ်တော်အားယုံကြည်ခြင်းမရှိဘဲဖျားသခင်အားယုံကြည်တယ်လို့ဆိုခြင်းသည်မိမိပုံဖော်ထားသောဖျားကိုမိမိယုံကြည်နေခြင်းပဲဖြစ်ပါတယ်ရှင်ယောဟန်ဧဝံဂေလိကျမ်းအခန်းကြီး14အခန်းငယ်9မှာငါကိုမြင်သောသူသည်ခမည်းတော်ကိုလည်းဖူးမြင်ရ၏လို့ယေရှုကိုယ်တော်မိန့်တော်မူပါれယေရှုခရစ်တော်ကိုမြင်ခြင်းအပြင်သာဘုရားသခင်ကိုမြင်နိုင်တယ်ခရစ်တော်ကိုဖူးတွေ့တဲ့အခါဘုရားသခင်ရဲ့အဖြစ်တော်ကိုဖူးတွေ့ရတာဘုရားသခင်ကိုယ်တော်တိုင်ရဲ့လှုပ်ဆောင်မှုကိုဖူးမြင်ရတာဖြစ်ပါれငါကိုအမိမပြုတ်ပဲမိသူမြတ်ခမည်းတော်ထံသို့မလာနိုင်လို့ရှင်ယောဟန်ဧဝံဂေလိကျမ်းအခန်းကြီး14အခန်းငယ်6မှာယေရှုကိုယ်တော်မိန့်တော်မူထားပါတယ်။အလင်းရှင်ဖြစ်တော်မူသောယေရှုခရစ်တော်အဖင်သာလျှင်လူသည်အမိုက်မောင်မှလွတ်မြောက်နိုင်မှာဖြစ်တယ်။လူတို့ကိုကယ်တင်ဖို့အလင်းပေးဖို့လောကရဲ့အလင်းရှင်အဖြစ်ကိုတော်သည်ကြွလာတော်မူခြင်းဖြစ်ပါတယ်။ကိုတော်ရှင်လောကသို့ကြွလာတော်မူခြင်းရည်ရွယ်ချက်ကကယ်တင်ခြင်းနဲ့အလင်းပေးဖို့ဖြစ်တယ်။ခရစ်တော်၌ယုံကြည်တဲ့သူသည်အလင်း၌နေထိုင်ကြတယ်။ငါတို့သည်ကိုယ်တော်နှင့်မိတ္တဟာယဖွဲ့ကြပြီးဟုဆိုလျက်မောင်မိုက်တွင်ရှောက်လန်းနေကြပါလင်ငါတို့သည်တမန်တော်တော်အတိုင်းမနေထိုင်ကြဘဲလိမ်လည်နေခြင်းသာဖြစ်၏။ရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး1အခန်းငယ်6သင်တို့အားလုံးကိုဖျားသခင်ကောင်းချီးပေးပါစေ။